Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် February 6ရက်အင်္ဂါနေ့ညပိုင်း 9:30 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါမြန်မာနိုင်ငံကမတီမငင်အခြေအနေတွေကြုံနေရတဲ့ဒီရခိုင်ပြည်နယ်ရေးဖြည့်ရှင်းရမှာရေးရှင်းနိုင်ငံရေးအဖြစ်ရှာဖို့လိုအပ်တယ်လို့စင်ကာပူကတိုက်တွန်းလိုက်ပါတယ်ဒီဟောင်ကောင်မှာ2014ခုနှစ်ကဖြစ်ပွားခဲ့တဲ့ထီးတော်လိုင်းရေးဥဆောင်မှုနဲ့ဆွဲချက်တင်ခံထားရတဲ့ဒီခေါင်းဆောင်၃ဦးကိုသူတို့တွေရဲ့အပေါ်ဆွဲချက်တင်ထားတာတွေကနေပြီးတော့ပါလပေးလိုက်ပါတယ်ဒီလိုထိုက်တန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နောက်အောင်ရေ
ကောင်းပါပါရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကပြဿနာတွေအတွက်ရေရှင်နိုင်ငံရဲ့အဖြေရှာဖို့အရေးကြီးပါမယ်လို့အမြန်ဖြေရှင်းဖို့တော့မလွယ်ကူဘူးလို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလိုက်ပါတယ
် In the meantime ASEAN is fully committed to assisting the Myanmar government in its humanitarian response
စင်ကာပူနိုင်ငံခြားရေးဝန်ကြီးပြောထားတဲ့အပြည့်အစုံကိုတော့မကြခင်ကြားကြမှာပါကြပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာဟာရခိုင်အေအေတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအစိုးရရဲ့ပြောဆိုချက်ကိုအေအေကတုံ့ပြန်ပြောဆိုလိုက်တဲ့တဲ့တွင်နိုင်ငံတော်သူညီချက်အရရွင်ကြားဒုက္ခသည်တွေလက်ခံရေးစခန်းတွေကိုမြန်မာဘက်ကဆက်လက်ဖွင့်လှစ်ထားမယ်ဆိုတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မတဲ့ဘက်ကလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝန်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတဲ့ရောက်တဲ့တဲ့တွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
အထူးဆုံးသောစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှိနေတွေကအကြံပြုလိုက်ပါတယ်2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆက်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆက်မှုရှိခဲ့သလားဆိုတာနဲ့သူသမ္မတဖြစ်လာပြီးမကြခင်မှာပြည်ထောင်စုဆုံသောစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey ကိုယာရုကနေဖိတ်ရှားလိုက်တာဟာတရားရေးအပေါ်ဂျာဝန်ဆွဖက်ရာရောက်သလားဆိုတာကိုအထူးဆုံးသောစစ်ဆေးမှုရောဘတ်မူလာကဆုံသောစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာထရမ့်ကမှားယွင်းပြောကြတာတွေဒါမှမဟုတ်ရှေ့နောက်မညီတာတွေပြောဆိုခဲ့မိရင်ပြည်အောင်စုစုံစမ်းစစ်ဆေးမှုကိုလိမ့်လည်ထွက်ဆိုမှုနဲ့ထပ်မံတရားစွဲဆိုခံရဖို့အခြေအနေတွေဖြစ်လာနိုင်တာကြောင့်သူရှိနေတွေကစိုးရိမ်နေတာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိရှိထားသူတွေကိုကူကပ်ပြီး The New York Times သတင်းစာကြီးကနောက်ဆုံးအခြေအနေကိုမနေ့ကတင်လင်းလာနေ့မှာထုတ်ပြန်ခဲ့တာပါသမ္မတထရမ့်ကတော့အထူးစုံစမ်းစစ်ဆေးမှုနဲ့တွေ့ဆုံပြီးတော့ဖြေကြားသွားဖို့ဆန္ဒရှိကြောင်းပြောဆိုထားပါတယ်သူအနေနဲ့ဘာမှမမှန်မကန်လုပ်ထားတာမရှိတာကြောင့်မူလာနဲ့တွဲဆုံသွားမှဖြစ်ပြီးတော့တကယ်ဘာတွေဖြစ်ပျက်နေလဲဆိုတာကိုအဓိကကြားတဲ့သတင်းမီဒီယာတွေကဖော်ပြမပေးတဲ့အပေါ်မှာလဲဆိုရင်လေလို့သူကသတင်းတော်တည်းရဲ့အမိကိုဖြေကြားသွားပါတယ်ထရမ့်အနေနဲ့သူပြောထားတဲ့ဂရုတွေကိုဖြတ်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့တွဲဆုံဖို့ညှင်းဆန်မယ်ဆိုရင်တော့အထူးစုံစမ်းစစ်ဆေးမှုမူလာအနေနဲ့ထရမ့်လာရောက်အစ်စ်ခံဖို့ဆင့်ခေါ်သွားနိုင်ပါတယ်ဒါပေမဲ့လဲမူလာအနေနဲ့အင်ဂျီရောနဲ့တရားဥပဒေကြောင့်အငင်းပွားလာရမှာမျိုးကိုတော့ရှောင်ရှားကောင်းရှောင်ရှားလိမ့်မယ်လို့ယုံကြည်ကြောင်းထရမ့်မျက်ရှိနေတွေကပြောပါတယ်ဒီတော့တင်မှာပဲအမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရှိရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးနှစ်မှတ်တမ်းနဲ့ပတ်သက်ပြီးတော့မဟုတ်မှန်ကြောင်းသက်တည်ပြမဲ့ Democrat တွေရဲ့မှတ်တမ်းကိုလက်ခံရရှိထားပြီးလို့အိမ်မီရောပြောခွင့်ရဆရာ Huckabee Sanders ကပြောလိုက်ပါတယ်ဒီရုံးနဲ့မှတ်တမ်းတွေအများပြည်သူသိရှိအောင်ထုတ်ပြန်တင်လာမသိဘူးလားဆိုတာကိုတော့လာမယ့်ရက်ပိုင်းတွေအတွင်းသမ္မတဒေါ်နယ်ထရမ့်ကအဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမ္မတဒီသတင်းဖတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကလမ်းဖွင့်ထားလိုက်ပါတယ်အမေရိကန်ဒုသမ္မတမိုက်ပန်စ်ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးဘူးဒါပေမဲ့အခြေအနေကိုလမ်းဖွင့်ထားပြီးစောင့်ကြည့်သွားမယ်လို့အလက်စကာပြည်နယ်မှာဒီနေ့ထုတ်ပြောလိုက်ပါတယ်ဒါအပြင်ဒုသမ္မတပွင့်စနေနဲ့မြောက်ကိုရီးယားအရာရှိတွေနဲ့ဒီအိုလံပစ်ပွဲမှာတွေ့နိုင်လားလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုလည်းဒီမတိုင်ခင်ပေရူခရစ်စင်တန်မှာသတင်းတောက်တွေကမေးရမှာဝန်ကြီး Tillerson ကလည်းဒုသမ္မတပန့်စ်အခုပြောသလိုမျိုးပဲပြန်ဖြေခဲ့ပါတယ်ဒုသမ္မတပန့်စ်ကလည်းဂျပန်နိုင်ငံကိုမထွက်ခင်သတင်းတောက်တွေနဲ့တွေ့ရမှာမြောက်ကိုရီးယားဘက်ကဘယ်သူ့ကိုမဆိုဘလို့ပုံနဲ့ပဲတွေ့ရသူပြောမှာကဒီစကားပဲအဲ့ဒါကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပယ်ထိန်ဒုံးကျည်ရည်မှန်းချက်ကြီးကိုလုံးဝတခါတည်းအပြီးစွန့်လို့ရမယ်ဆိုတာပဲလို့ရှင်းပြခဲ့ပါတယ်ဒါအပြင်ဒုသမရာပန့်စ်ကဆက်ပြီးသမရာထရမ့်အနေနဲ့လည်းအခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အဖြေရှာတာမျိုးကိုအမြဲတမ်းယုံကြည်ကြောင်းထုတ်ပြောထားတယ်လို့ဆိုခဲ့ပါတယ်ဒီသတင်းပတ်ထဲဂျပန်နိုင်ငံတိုကျိုမြို့တော်နဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်တွေကိုရောက်မဲ့ဒုသမရာပန့်စ်အနေနဲ့မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার အစီအစဉ်တွေကိုအဆုံးသတ်လာတဲ့အထိအမြင့်ဆုံးဖိအားတိုးမြှင့်ပေးသွားရေးအရှိန်အမြစ်လှုပ်ဆောင်သွားဖို့ပြင်ထားတယ်လို့သတင်းတွေထွက်နေပါတယ်ခင်ဗျ
အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့တွေဟာနိုင်ငံမြောက်ပိုင်းကတာလီဘန်တွေကိုလေကြောင်းကနေတဆင့်နောက်တစ်ဖန်စတင်ပုံကျတိုက်ခိုက်နေပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့အမေရိကန်စစ်ဘက်ရဲ့ကြေညာချက်ထဲမှာလွန်ခဲ့တဲ့တောက်ကြနေ့ကဘဒက်ရှန်ပြည်နယ်မှာရှိတဲ့တာလီဘန်တွေရဲ့တနန်းကျောင်းလိုယူဆတဲ့နေရာကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တရုတ်နဲ့တာဂျီကစ္စတန်နယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုကြိုတင်ပစ်ဆင်နေရာတွေကိုတားဆီးဖို့အနေနဲ့အခုလိုကြိုတင်ပြီးတော့ဟန်တာတိုက်ခိုက်တာလည်းဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းအာဖဂန်တပ်ဖွဲ့တွေစီကနေခိုးယူခဲ့ပြီးပေါက်ခွဲရေးကားတွေဖြစ်ပြောင်းလဲထားတဲ့ကားတွေကိုလည်းဖျက်ဆီးနိုင်ခဲ့ပါတယ်။တာလီဘန်ရဲ့အနေနဲ့ပြေးစရာမြေမရှိတော့ဘူးလို့အာဖဂန်ကအမေရိကန်တပ်ဖွဲ့ရဲ့တပ်မှုပုဂ္ဂိုလ်ကြီးဂျွန်နီကိုဆင်ကပြောကြားကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အကြမ်းဖက်ဖျက်လို့ဖျက်ဆီးလို့တဲ့တာလီဘန်ရဲ့ထောက်ပံ့ရေးရန်နေရာတွေဖျက်ဆီးနိုင်ခဲ့ပြီးလွန်ခဲ့တဲ့နှစ်နိုဝင်ဘာလကစလို့လေကြောင်းတိုက်ခိုက်မှုတွေကြောင့်တာလီဘန်တွေဟာဒေါ်လာတန်း30လောက်ဝင်ငွေရောချခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဆီးရီးယားနဲ့အီရတ်နိုင်ငံတွေကအစွန်းရောက်အုပ်စုတွေနဲ့သွားပေါက်တဲ့အမေရိကန်နိုင်ငံသားတွေနဲ့အမြဲတမ်းနေထိုင်သူတွေကြောင့်လက်တလောနိုင်ငံတွင်းလုံခြုံရေးကိုနည်းနည်းပဲထိခိုက်နိုင်ပုံရတယ်လို့လေလံမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ်။ George Washington တက်သူကလုပ်တဲ့ဒီလေလံမှုအရအခုလိုအမေရိကန်နိုင်ငံကနေထွက်သွားပြီးပြည်ပအကြမ်းဖက်အဖွဲ့တွေကိုသွားကူတိုက်ပစ်တဲ့သူတွေကလက်တဆုပ်စားလောက်ပဲနိုင်ငံတကာကိုပြန်ဝင်လာကြတယ်လို့ထုတ်ပြောထားပါတယ်။ဒီတက္ကသိုလ်ရဲ့အစွန်းရောက်ဝါဒလေးလာရေးအစီအစဉ်ကလုပ်တဲ့ဒီလေလာမှုထဲမှာပဲဆီးရီးယားနဲ့အီရတ်မှာရှိတဲ့ IS Al-Qaeda နဲ့အခြားအကြမ်းဖက်အဖွဲ့တွေအတွက်သွားတိုက်ပေးသူဒါမှမဟုတ်သွားခုပေးသူပေါင်း64ဦးကိုဖော်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီထက်ကအမေရိကန်နိုင်ငံထဲပြန်ဝင်လာခဲ့သူက12ဦးပဲရှိပြီးအဲ့ဒီပြန်လာသူတွေထဲက9ဦးကိုလည်းအကြမ်းဖက်မှုဆိုင်ရာပြစ်မှုတွေနဲ့ဖမ်းဆီးပြစ်ဒဏ်ချထားပြီးသားဖြစ်တယ်လို့နှစ်ပေါင်းများစွာအချိန်ယူလုပ်ထားတဲ့ဒီအစီအစဉ်ကမှဖော်ပြထားပါတယ်။ဒါအပြင်ဒီပြန်လာခဲ့သူတွေကဘယ်သူကမှအမေရိကန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေအောင်မြင်မလုပ်နိုင်ခဲ့ဘူး။သူတို့ကြောင့်ဖြစ်နိုင်တဲ့အကြမ်းဖက်မှုအနေကလည်းအခုအချိန်ထိအကန့်အသတ်နဲ့ပဲရှိလာခဲ့တယ်လို့ဒီအစီရင်ခံစာမှာဆက်ဖော်ပြထားပါတယ်။ဒီအစီရင်ခံစာထဲမှာဆက်ပြီးအခုလိုပြန်လာတဲ့သူတွေထဲမှာအမေရိကန်အစိုးရကသတိမပြုမိသူတွေရှိနေတယ်ဆိုတဲ့အထောက်အထားလူသိချင်းကြားမတွေ့ရသေးဘူး။ဒီပြန်လာတဲ့သူတွေထက်စာရင်နိုင်ငံထဲမှာဆက်ရှိနေတဲ့အစွန်းရောက်တွေအနေနဲ့ပြည်တွင်းဂျီဟတ်အကြမ်းဖက်မှုတွေလုပ်ဖို့လက်တလုံးမှာအလားအလာပုံများနေတယ်လို့ထောက်ပြထားပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြန်မာနိုင်ငံကမတိမငင်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ရေဖြည့်ရှင်းရမှာရေရှည်နိုင်ငံရေးဖြည့်ရှာဖို့လိုအပ်ကြောင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုအခြေအနေတွေကိုမြန်မာအစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုအကူအညီပေးဖို့အာဆီယံအသင်းကအပြည့်အဝတန်ခိုးထံချထားပေမဲ့ပြဿနာကိုရေရှည်ဖြည့်ရှင်းရမှာနိုင်ငံရေးဖြည့်တည့်ရလိုအပ်ကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီး VVM Balakrishnan ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။အာဆီယံလက်ကျဥက္ကဋ္ဌအဖြစ်စင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာလည်းတကြောပြန်ပြိပခါတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အခြေအနေတွေကိုဆွေးနွေးရမှာပြန်လည်ထူထောင်ရေးနဲ့တည်ငြိမ်ရေးအတွက်အားပေးကူညီဖို့ပြောဆိုခဲ့ကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။ကုလသမဂ္ဂအထွေမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးဖွဲ့ရဲ့တိုက်တွန်းချက်တွေကိုလည်းအကောင့်ထဲဖော်ဖို့တိုက်တွန်းခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်30လောက်ကိုစီးနှင်းတိုက်ခဲ့ခဲ့တဲ့အာစာအစွန်းရောက်အုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။စင်ကာပူနိုင်ငံသားရေးဝန်ကြီးကတော့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်ရခဲ့တဲ့အပေါ်ကြိုဆိုခဲ့တယ်လို့ဒုက္ခသည်တွေကုသဘောဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိအ мян ဆုံးပြန်နိုင်ရေးကြိုးပမ်းဖို့လည်းတိုက်တွန်းခဲ့ပါတယ်။
မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်အုပ်တွေဖောက်ဖျက်မှုနဲ့ဖမ်းဆီးခံထားရတဲ့ Writer Sarin Town 2ဦးရဲ့အမှုကိုဒီနေ့ဆက်လက်ဆက်ဆေးရမှာတရားလူပြတ်သက်သေရဲရရှိကဆက်ဖမ်းဆီးချိန်တုန်းကမှတ်တမ်းကိုမိရှုဖျက်ဆီးခဲ့ကြောင်းထွက်ဆိုသွားပါတယ်။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီနေ့တရားခွင်မှာရဲရရှိရဲ့ထွက်ဆိုချက်ဟာကွဲလဲချက်တွေရှိခဲ့ကြောင်းကို Writer Sarin Town 2ရဲ့ရှင်းနေဦးသန်းစောအောင်ကအခုလိုပြောလိုက်ပါတယ်
။ဒီနေ့ကျွန်တော်တို့ဥသာဒီသတင်းတော့တွေကိုရှာဖွေတဲ့နေရာမှာပါတဲ့တူရဲကိုတင်သွင်းဖို့ကျွန်တော်တို့စစ်တယ်။အဲ့ဒီမှာအရေးကြီးတဲ့ချက်နှစ်ချက်ကျွန်တော်တို့တွေ့ရတယ်။တွေ့တာကဘာလဲဆိုတော့နံပါတ်1တစ်ချက်ကဒီဒေနော့တွေဖမှန်ပြီးချင်းသူ့ရဲ့ဟိုရဲမှတ်တမ်းပေါ့နော်။ဘာတွေဘာတွေဘလို့ဖြစ်တယ်ဆိုတော့မှတ်တမ်းစာရွက်ကိုသူကရမီရှုလိုက်တယ်။ဒါအရေးကြီးတဲ့တစ်ချက်ပါ။နောက်တစ်ချက်ကဘာလဲဆိုတော့ ဒီရုံးမှာသူတက်တိတ်လာမထွက်ခင်အာဒီပြောဆိုရမယ့်အကြောင်းအရာတွေကိုဟိုဒါရီကိုကြည့်ပြီးတော့တောက်လျှောက်ဖတ်ဆိုရတယ်ဖတ်ဆိုရတယ်အဲ့ဒီအကြောင်းအရာတွေကလည်းမနေ့ညသို့မဟုတ်ဒီနေ့မနက်မှရေကူးလာတဲ့အကြောင်းအရာတွေဖြစ်တယ်အဲ့တော့တစုံတစ်ယောက်ကဒီလိုပြောပါဒီလိုထွက်ပါဆိုပြီးတော့ဟိုပြောဆိုလို့သူတရားရုံးမှာလာပြီးတော့ထွက်ရတဲ့ပုံစံမျိုးဖြစ်တယ်တကယ်ပစ္စကမှာတော့ဒီဒရင်တောက်တွေကိုဖန်ဆီးတဲ့ပုံစံနဲ့သူထွက်ဆိုသွားတဲ့ပုံစံတွေကကွဲလွဲမှုတွေရှိတယ်
ဒီတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာမြမအာနာမေတွေကဖမ်းဆီးခဲ့တာဖြစ်ပြီးမတိမကျဖြစ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လှုပ်ဝက်တရင်အချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီတရင်တော့နှစ်ဦးဟာရဲတွေနဲ့ညသာစာရင်တွေ့ဖို့ဖိတ်ခံရပြီးတဲ့နောက်အဲ့ဒီချင်းတဲ့ညမှာပဲဖမ်းဆီးခံခဲ့ရတဲ့အတွက်တမင်အကွက်ကျဖမ်းဆီးတာဖြစ်တယ်လို့ပြောဆိုထားပြီးဖမ်းဆီးခံထားရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောက်ဝန်ခံခိုင်းတာတွေရှိတယ်လို့ထုတ်ပြောထားပါတယ်။ဒီနေ့တရားဝင်ကိုနိုင်ငံတကာသံတမန်တွေလည်းလာရောက်လည်လာစောင့်ကြည့်ခဲ့ကြပါတယ်။နောက်တစ်ချိန်ရုံးချင်းကိုတော့ February 14ရက်နေ့မှာထပ်မံချိန်ဆထားပါတယ်ခင်ဗျာ
။ဟောင်ကောင်မှာ2014ခုနှစ်ကဖြစ်ပွားခဲ့တဲ့ထီးတော်လှန်ရေးကိုဦးဆောင်မှုနဲ့ဆွဲချက်တင်ခံထားတဲ့ဒီမိုကရေစီလှုပ်ရှားသူ3ဦးနဲ့ပတ်သက်တဲ့ဆွဲချက်တွေထောက်နေတယ်ကိုဟောင်ကောင်ရဲ့အမြင့်ဆုံးတရားရုံးကနေဒီကနေ့ပတ်လည်လိုက်ပါတယ်။ Joshua Wong, Nathan Law နဲ့Alex Chong တို့ဘောတရားမဝင်လူစုဝေးမှုနဲ့ဆွဲချက်တင်ခံထားရတာကနေအယူခံတင်ထားတာကိုတရားသူကြီး၅ဦးပါအယူခံတရားရုံးကနေဒီအယူခံကိုလက်ခံကြောင်းတင်ညင်တင်ညွတ်ထဲဆုံးဖြတ်ခဲ့တာပါ2014ခုနှစ်စက်တင်ဘာလအတွင်းအစိုးရဌာနချုပ်ဝင်းအတွင်းမှာရှိတဲ့တရားရုံးဝင်းအတွင်းကိုဝင်ရောက်ပြီးတော့ဆန္ဒပြတာကြောင့်2016ခုနှစ်ကအောက်တရားရုံးရုံးကနေ Wong, Law နဲ့ Chong တို့ကိုပြည်ထောင်တချို့ချမှတ်ခဲ့ပါတယ်ဟောင်ကောင်မှာလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပပေးဖို့ဆန္ဒပြတောင်းဆိုမှုတွေအတွင်းအဓိကကျတဲ့အဝေးပြေးကားလမ်းမတွေလည်းနှစ်လကြာပိတ်ဆို့ခဲ့ပြီးပိတ်ဆို့ခဲ့ပါတယ်လွန်ခဲ့တဲ့နှစ်ဩဂုတ်လအတွင်းတုန်းကတော့အစိုးရရှိနေတွေကဆန္ဒပြသူတွေပေါ်ပြည်ထောင်ချမှတ်ဖို့အပြင်းထန်ကန့်ကွက်တင်ပြတာကြောင့်တရားရုံးကဆန္ဒပြခေါင်းဆောင်တွေကိုထောင်ဒဏ်တွေချမှတ်ခဲ့ပါတယ်အသက်21နှစ်အရွယ်ဝေါင်းဟာထောင်ဒဏ်6လချမှတ်ခံရပြီးအသက်24နှစ်အရွယ်လောကထောင်ဒဏ်8လအသက်28နှစ်အရွယ်6ကထောင်ဒဏ်9လချမှတ်ခံရတာပါ။အဲ့ဒီတကြွလှုပ်ရှားသူ3ဦးကထောင်ဒဏ်တစ်စိတ်တစ်ပိုင်းကျခံရပြီးတဲ့နောက်အာမခံနဲ့လွတ်လာပြီးတော့အယူခံဝင်ခဲ့ပါတယ်။အယူခံတရားရုံးကဒီ3ဦးရဲ့အမှုတွေကိုပတ်လည်ပေးလိုက်ပေးမယ်လေ။နောက်မှရုံးရင်ဆန်ကပ်ဖြစ်လာတဲ့တရားမဝင်စုဝေးဆန္ဒပြပွဲတွေကိုတားဆီးမှဖြစ်ပြီးဖမ်းဆီးရမိသူတွေကိုထောင်ဒဏ်ချမှတ်မှဖြစ်တယ်လို့တရားသူကြီးတွေကသတိပေးပြောဆိုပါရတယ်။ဆန္ဒပြခေါင်းဆောင်၃ဦးတွေကဝေါင်းကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တီးကြဆွဲဆိုထားတဲ့အမှုတစ်ခုကြောင့်ထောင်ဒဏ်ချမှတ်ခံရနိုင်ပြီးအဲ့ဒီအမှုအတွက်အခုခါမှာအာမခံနဲ့နေထိုင်ပြီးတော့အယူခံဝင်ထားပါရခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်ထဲချင်းပါမဲ့ဆောင်းရာသီအိုလံပစ်ပွဲမှာဖျော်ဖြေဖို့အတွက်မြောက်ကိုရီးယားအနုပညာရှင်140ပါတဲ့မြောက်ကိုရီးယားသင်္ဘောဟာဒီနေ့ပဲတောင်ကိုရီးယားနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်။မြောက်ကိုရီးယားပေါ်ခီးသွားလာမှုအပါအဝင်ဒဏ်ခတ်အရေးယူမှုတွေပေါ်အခုလိုကြုံတောက်ကြုံခဲဖြစ်လျှော့ပေးခဲ့တာကြောင့်မြောက်ကိုရီးယားအဖွဲ့အနေနဲ့စိုးမျိုးတော်မှာဖျော်ဖြေခွင့်ရလာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဖျော်ဖြေအဖွဲ့ဒီနေ့ဆက်ရောက်လာချိန်မှာတုံ့ပြန်မှုတွေကတော့အမျိုးမျိုးရှိခဲ့ပါတယ်။အနောက်ရောက်ဝက်စားတွေဝတ်ဆင်ထားပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့တပ်ပုံတွေကိုခိုင်ဆောင်ဆန္ဒပြသူတချို့ရှိခဲ့တယ်လို့တောင်ကိုရီးယားနိုင်ငံတော်တချင်းကိုဆိုပြီးတောင်ကိုရီးယားနဲ့အမေရိကန်လန်တွေကိုဟွေရန်ဆန္ဒပြသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကပြဿနာတွေအတွက်ရေရှည်နိုင်ငံရေးအဖြေရှာဖို့အရေးကြီးပေမဲ့အမြန်ဖြေရှင်းဖို့တော့မလွယ်ကူဘူးလို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလိုက်ပါတယ်။အခုတစ်ခါအာဆီယံဥက္ကဋ္ဌဖြစ်လာတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးလည်းမြန်မာပြဿနာဟာအာဆီယံနိုင်ငံတွေအားလုံးကိုထိခိုက်လာနိုင်တယ်လို့အလေးထားပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်အခုလိုပြောဆိုခဲ့တာဟာစင်ကာပူရဲ့မြန်မာနိုင်ငံတွင်အကျိုးစီးပွားကြီးလာတာကြောင့်လည်းဖြစ်တယ်လို့သုံးသပ်မှုတွေရှိပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။စင်ကာပူနိုင်ငံမှာဒီနေ့လှုပ်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းကိုဆွေးနွေးပြီးကြေညာချက်တစ်စောင်ထုတ်ပြန်ရမှာအခုလိုရေရှည်အတွက်ပြောခဲ့ကြတာပါစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာကရစ်စနန်ကမြန်မာနိုင်ငံပြဿနာကအားလုံးအတွက်ပိုအန္တရာယ်ကြီးလာတာကိုအားလုံးသိသင့်တာကအဓိကပဲလို့အခုလိုထုတ်ပြောလိုက်ပါတယ
်
အဓိကအချက်ကတော့အာဆီယံနိုင်ငံတွေအနေနဲ့အတိအမှတ်ပြုရမယ့်အချက်ပါအဲ့ဒါကဒီမှာဖြစ်နေတဲ့ကြီးမားတဲ့ပြဿနာကြီးကြောင့်ကျွန်တော်တို့နိုင်ငံအားလုံးကိုလာထိခိုက်မဲ့အလားအလာအများကြီးရှိနေတာကိုပါ
ဒီအာဆီယံကြီးညာချက်ထဲမှာဒုက္ခသည်တွေအနေနဲ့မြန်မြန်နဲ့လုံလုံခြုံခြုံမြန်မာနိုင်ငံပြည်နယ်ရေးအတွက်ကိုတောင်းဆိုထားပါတယ်။အခုလိုစင်ကာပူနိုင်ငံကဥဆောင်ကြိုးပမ်းလာခဲ့တဲ့အပေါ်အာဆီယံအရေးကျွမ်းကျင်သူထိုင်းနိုင်ငံချူလန်လောကွန်တက္ကသိုလ်ရဲ့လုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးဌာနကအကြီးတန်းသုတေသီကာဝေချောကတဝန်းက
မြန်မာနိုင်ငံထဲမှာစင်ကာပူနိုင်ငံရဲ့အကျိုးစီးပွားကအများကြီးကိုကြီးမားသွားပါပြီ။မြန်မာနိုင်ငံမှာယင်းမြုံနံမှုအများဆုံးလုပ်တဲ့နိုင်ငံဖြစ်သွားပြီလေ။ 4.2 ဘီလီယံတောင်ရှိသွားတာပါ။ဒါကြောင့်သူတို့အနေနဲ့ဒီပြဿနာကိုဝန်ကင်တွယ်ရတော့မှာပါ။မဟုတ်ရင်ဒီအကြမ်းဖက်တန်းစရာလေတာကြောင့်မြန်မာနိုင်ငံတဲကစင်ကာပူရဲ့အကျိုးစီးပွားတွေကိုထိခိုက်လာနိုင်ပါတယ်
။တကယ်တော့မြန်မာနိုင်ငံကဒီပြဿနာနိုင်ငံတကာမျက်နှာစာမှာအရေးပါလာချိန်မှာအာဆီယံအနေနဲ့လည်းဒီပြဿနာအတွက်အပြေရှာဖို့စင်ကာပူနိုင်ငံကြီးဝန်ကြီးကအခုလိုတိုက်တွန်းလိုက်ပါတယ
်။
နောက်တော့ဇင်မာတော့အာဆီယံအနေနဲ့လူသားချင်းစာနာမှုဆိုင်ရာဆောင်ရွက်ပေးချက်တွေအပိုင်းမှာမြန်မာအစိုးရကိုကူညီပေးဖို့အပြည့်အဝစိတ်ပိုင်းဖြတ်ထားပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ကျွန်တော်တို့လိုအပ်နေတာကရေရှည်ခံမဲ့နိုင်ငံကြီးအပြေရှာနိုင်ရေးပါ
။ဒါပေမဲ့နိုင်ငံကြီးဝန်ကြီးဘဲလာခရစ်စနန်ကဒီပြဿနာအတွက်အမြန်ဖြေရှင်းလို့တော့မရပဲရေရှည်အပြေရှာသွားမှာဖြစ်တယ်လို့ဆက်ပြောခဲ့ပါဗျ။အဲ့ဒီတော့အခုလို့စင်ကာပူရဲ့ဥဆောင်မှုနဲ့ဘလောက်ထိမြန်မာနိုင်ငံရခိုင်ပြဿနာကိုဖြေရှင်းနိုင်မှာလဲလို့မေးရမှာအကြီးတန်းသုတေသူကာဝီကအရင်ထက်စာရင်တော့ပိုမျှော်လင့်ချက်ရှိနိုင်တယ်လို့ဆက်ပြောခဲ့ပါဗျ။
Because Singapore do their homework you see
ဘာလို့လဲဆိုတော့စင်ကာပူနိုင်ငံအနေနဲ့ကဒီပြဿနာအတွက်ဒီတစ်ခေါက်သေးသေးချာချာလေးလာပြင်ဆင်ထားပုံရပါတယ်။သိတယ်မလား။သူတို့ဝင်ရတော့မယ်လေ။အခုတစ်ခေါက်ကအများကြီးကိုပိုပြင်းထန်တယ်လေဒီမြန်မာနိုင်ငံပြဿနာကြောင့်ဒေသတစ်ခုလုံးကိုပါထိခိုက်လာနေလို့ပ
ါတကယ်တော့အာဆီယံအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်ပြဿနာမှာသိတ်ထိထိရောက်ရောက်မပါဝင်နိုင်ခဲ့တာမို့မြန်မာနိုင်ငံကပြဿနာမှာလည်းသိတ်မလုံနိုင်ဘူးလို့သုံးသပ်ချက်တွေရှိနေချိန်မှာစင်ကာပူနိုင်ငံအနေနဲ့အခုလိုဥဆောင်ကြိုးပမ်းလာတာဖြစ်ပါတယ်ခင်ဗျာ
ကိုယ်မင်းတင်ပြတော့တာပါရှင်ခုတော့ရခိုင်ပြည်နယ်ဖက်ကသတင်းဖက်ဆက်ပါမယ်ရခိုင်ပြည်နယ်နိုင်ငံသဘောတူညီချက်များအရသတ်မှတ်ထားတဲ့ရက်မှာဘင်္ဂလားဒေ့ရှ်ဖက်မှရောက်ရှိနေတဲ့ဒုက္ခသည်တွေခုချိန်ထိပြန်မလာကြသေးပေမဲ့မြန်မာအစိုးရဖက်ကအချိန်အကန့်အသတ်မရှိပြန်လည်လက်ခံရေးစကားနဲ့ဖွင့်နှားမှာဖြစ်တယ်လို့ပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကတော့ပြန်လည်လက်ခံမှုအားလုံးကိုနှစ်နှစ်အတွင်းပြီးစီအောင်လုပ်ဖို့ဆန္ဒရှိတယ်လို့လည်းမြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူက VOA ကိုပြောပါရယ်ဒီအကြောင်း VOA သတင်းထောက်ကိုကောင်းစာဟင်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကနေအိမ်ကြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ဆောင်သွားတဲ့တိမ့်နဲ့ချီတဲ့နေရဲစွန့်ခွာဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ချမ်းကနေဆက်စကန်တွေဖြစ်တဲ့တောင်ပြူလက်ဝဲငခုရလှဖိုးကောင်ဂျာစကန်တွေမှာအစဉ်အသစ်ဖြစ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရက်ဖြစ်တဲ့ဇန်နဝါရီလ23ရက်နေ့မှာဒုက္ခသည်တွေလက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအစဉ်အသစ်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့သူတွေရောက်လာတဲ့အပြင်စည်ရင်းတွေကိုလည်းလက်ခံရရှိခြင်းမရှိပါဘူးမြန်မာနိုင်ငံအစိုးရအနေနဲ့ပြန်လည်လက်ခံရေးစကန်တွေကိုတော့ရက်အကန့်အသတ်မရှိဖွင့်ထားပြီးလက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူက VOA ကိုပြောပါရစေကျွန
်တော်တို့ကနေတိုင်းကျွန်တော်တို့ဝန်ထမ်းတွေကအဲ reception camp တွေမှာ standby ရှိနေပါတယ်ဝန်ထမ်းတွေဟိုဝန်ကြီးဌာနတွေကအခုတို့နိုင်ငံခြားရေးဝန်ကလည်းအရာရှိ6ယောက်တာဝန်ပေးထားပါတယ်သူတို့အဲ့ camp တွေမှာသူတာဝန်ယူနေကြပါတယ်နော်
နှစ်နိုင်ငံသဘောတူညီမှုအရာဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ပေမဲ့လည်းမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးအပိုင်းတွေမှာပြည့်စုံမှုမရှိသေးတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ရေးအစီအစဉ်ကိုရပ်ရွှေ့ဆိုင်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးကော်မရှင်အဖွဲ့ဝင်မစ္စတာအဘူကလမ်ကဇန်နဝါရီလ22ရက်နေ့မှာပဲပြောကြားလိုက်ပြီးဒုက္ခသည်တွေပြန်ပို့မယ့်အစီအစဉ်ကိုရွှေ့ဆိုင်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေပြည်လည်လက်ခံရေးအပိုင်းတွေကိုနှစ်နှစ်အတွင်းပြီးစီအောင်လုပ်ဖို့ဆန္ဒရှိနေတယ်လို့ဦးမြင့်သူကပြောပါရယ်။
ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒီပြည်လည်လက်ခံမှုအားလုံးကိုနှစ်နှစ်အတွင်းပြီးစီအောင်လုပ်ဖို့ဆန္ဒရှိပါတယ်။အဲကျွန်တော်တို့ဘက်ကတော့ဒီလက်ရှိဟိုခုလည်းသူတို့ဘက်ကမလာသေးဘူးလေ။ဒီအချိန်ကိုတတ်နိုင်တွေစောစောပြီးအောင်ကျွန်တော်တို့လုပ
်ပြည်လည်လက်ခံတဲ့အခါမှာတော့2016-2019ခုနှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးသွားသူတွေကိုသာလက်ခံသွားမှာဖြစ်ပါတယ်။အဲ့ဒီမတိုက်ခင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေသူတွေကိုတော့လက်ရှိအစီအစဉ်တွေပြီးမှပြန်လည်လက်ခံသွားမယ်လို့ဦးမြင့်သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ Ranger ဒုက္ခသည်တွေနေရပြည်ကိစ္စပွင့်လင်းမြင်သာမှုရှိအတွက်သူတို့သဘောဆန္ဒအလျောက်ပြန်လာတာမျိုးဖြစ်တင်ပြီးကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်တယ်လို့နိုင်ငံတကာကတောင်းဆိုနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကလည်းအဲ့ဒီသဘောအတိုင်း ဖြစ်စေလိုကြောင်းပြောဆိုထားပါတယ်။စကိုင်းမီနယ်အတွင်း2018ခုနှစ်ဩဂတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြပါတယ်ခင်ဗျာ။
ကိုကောင်စာဟင်းတင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို line 2 meter 19 25 30 ਨੇ နဲ့ line meter 190တို့ကနေဆက်လက်ထုတ်လင်းနေပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာဟာအေးအေးလို့ခေါ်တဲ့ရခိုင်တပ်ဖွဲ့ကကြိုတင်ကြံစီလောက်ကြမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကတင်းထုတ်ပြန်ထားပြီးအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ဖက်ကတော့ညင်းဆိုထားပါတယ်လောလောဆယ်မှာတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာနဲ့ပတ်သက်လို့ဒေသခံတွေကိုဖန်ဆီးစစ်ဆေးတာတွေရှိတဲ့အပေါ်ဒေသတွေမှာမတိမငိမ့်ဖြစ်နေကြောင်းလဲမြောက်ဦးအတိကယုံနှိမ်နှင်းမှုစုံစမ်းရေးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြောင်းမျိုးနဲ့အုတ်ချွေမှုဟောင်းဥဘိုဘိုမင်းတိုက်တက်ပြတ်ခံရတာဟာ AA Cup ရခိုင်တက်မတော်ဖလာဘောလုံးပွဲ